ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ပြီးခဲ့တဲ့ဘက်ကမတူညီကြတဲ့သင်္ကေတများပေါ်မှာအတွေးတွေအမြင်တွေခြားနာကြပုံတွေကျွန်တော်ကလေးများနဲ့ဆွေးနွေးကြတာပြောပြပေးပါပြီကျွန်တော်တို့ကလေးတွေရဲ့အတိမှာအထူးသဖြင့်အုံနောက်မှာနှလုံးသားမှာဘလို့အရာတွေကဖြင့်လိုလားစရာဘလို့အရာတွေကဖြင့်စံကျင်ရမယ့်အရာမလိုလားရမယ့်အရာလို့ရှိနေကြပါသလဲကြည့်ပါကလေးတယောက်ကိုကြီးကန်းကိုတွေ့တာနဲ့အတင်းမောင်းနေတာကျွန်တော်တွေ့ပါတယ်မေးလိုက်တော့ဘာဖြစ်လို့လဲဆိုတော့ကြီးကန်းကိုသူတို့အမြင်ကတ်တယ်တဲ့ဘာဖြစ်လို့လဲတအားအားနဲ့អော်နေတာနားလဲညီးတယ်ပြီးတဲ့အခါကျရင်သူတို့ရဲ့နေလှမ်းထားတဲ့အစာတွေကိုခိုးတယ်ပြောချင်တာကတော့ဗျာလူတွေစားမယ့်အရာတွေကိုအများအားလူ့ဖို့ချောင်းနေတယ်လို့သူတို့ကပြောပါတယ်ဒါကြောင့်ကြီးတွေကိုအမြင်ကတ်တယ်တဲ့ကလေးကအဲ့တော့ကျွန်တော်ကပြောပါတယ်ဇင်ရော်ကလေးတွေကမချစ်ဘူးလားဆိုတော့ဇင်ရော်လေးတွေကိုကြတော့ချစ်တယ်။ဘာဖြစ်လို့လဲ?ချစ်တယ်လေ။သူ့အယောင်လေးကလည်းကြည့်ချစ်စရာလေးလေးအမွှေးပွားပွားလေးနဲ့အဖြူဖြူဖွေးဖွေးလေး။ဟိုမှာကတော့မဲမဲကြီး။ပြီးတော့လူတွေအစာလဲလှုပ်စားတယ်။တစ်ချိန်လုံးရံဖြစ်နေရတယ်။ဇင်ရော်တွေကြတော့သူ့တွေ့ရခဲ့တယ်။ဇင်ရော်ကဘာမှတွေ့လဲ။ရေရှိတဲ့မြစ်ကမ်းနားတွေမှာပဲတွေ့ရတတ်တယ်။အဲ့ဒီခါမှာဇင်ရော်လေးတွေကိုအစာကျွေးရတာစိတ်ကြည်နူးဖို့ကောင်းတဲ့အကြောင်းကလေးတွေကပြောပါတယ်။တေးကြတာကတော့သူတို့ဇင်ရော်လေးတွေကိုချစ်တယ်။ကြီးကန်းတွေကိုကြည့်မရဘူးပေါ့။ကောင်းပြီ။အဲ့ဒီဇင်ရော်လေးတွေကိုချစ်ရခြင်းအကြောင်းရင်းကမေးတော့ခုနလိုမြင်ရတွေ့ရခဲ့တာရဲ့လူကိုအန္တရာယ်မပြုတာရဲ့ဘယ်တော့မှရံမဖြစ်ရတာရဲ့ပေါ့ကလေးတွေကိုတီးတက်ပို့ပြီးမေးကြည့်တော့ဇင်ရော်တွေနဲ့ဘာကြောင့်အစာမလုစားရလဲဆိုတော့သူတို့လူနေတဲ့နေရာမှာဇင်ရော်တွေမရှိဘူးတကူးတကအပန်းဖြေသွားတဲ့နေရာမှာပဲရှိတယ်အဲ့ဒီအချိန်မှာကိုယ့်လက်ထဲမှာလည်းဇင်ရော်လေးတွေကိုကျွေးဖို့သို့မဟုတ်အနီးပါးမှာဝယ်ကျွေးဖို့မုန့်နေကအစင်းသေးရှိနေတဲ့အခါမှာသူကជីနူးမှုအတွက်ပေးနိုင်တဲ့အဖော်တစ်ခုဖြစ်နေတာကိုတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တွေ့ခဲ့ဘူးတဲ့ဩစတြေးလျနိုင်ငံကကြီးကန်းတဲ့ဇင်ရော်တွေအကြောင်းကိုကလေးတွေကိုပြောပြတော့သူတို့အန်အော်ဘီတုံ့ပြန်ကြပါတယ်ဒီလိုပါဩစတြေးလျနိုင်ငံမှာတော့ကြီးကန်းများတွေ့ရင်လူတွေကဝမ်းသာအားနဲ့ဟဲဟိုမှာကြီးကန်းလေးကြီးကန်းလေးဆိုပြီးတော့တယောက်နဲ့တယောက်ခေါ်ပြီးတော့ပြကြတယ်ပေါ့နော်ကြီးကန်းတွေကဘာဖြစ်လို့သူတို့တွေကဒီလိုမဲ့မဲ့မောမောခေါ်ပြီးတော့ပြကြရလဲဆိုတော့အဲ့ဒီမှာကြီးကန်းကရှားပါးပစ္စည်းဖြစ်နေတယ်ရှားပါပစ္စည်းဖြစ်နေတဲ့အပြင်ကိုလူတွေနဲ့အစာလူစားရတဲ့အမျိုးမဟုတ်ပြန်ဘူးအဲ့ဒီနိုင်ငံရဲ့ဒနာအင်အားကောင်းမှုအစာရည်ရိတ်ခါပေါ်မှုအပေါ်မှာရံဖန်ရံခါမှတွေ့ရတဲ့ကြီးလေးတွေကိုသူတို့ကအစာကျွေးနိုင်ကြတာကိုအဲ့ဒီအခါကျတော့ကြီးကန်းဟာလူနဲ့ရံဘက်အသွင်ကိုမဆောင်တဲ့အခါတအားအော်ပြီးစူညာနေတာမျိုးမရှိတဲ့အခါကြီးကလေးတာနေတာကိုပဲသူတို့ကပျော်နေကြတာကိုဒီလိုပြောတော့ကလေးတွေကသတိရပါတယ်ဟုတ်သားပဲတခါတရံကြရင်အင်းရှင်းမှာကြီးလေးတကောင်နဲ့တာနေကြီးတာတယ်ဟေ့ဧည့်သည်လာမယ်ဟေ့စသဖြင့်ねကြီးနူးရတာမျိုးလည်းရှိပါတယ်လို့ဝန်ခံကြပါတော့တယ်ဒါဖြင့်ဇင်ရော်တွေရောဆိုတော့အဲ့ဒီနိုင်ငံတွေမှာတော့ဇင်ရော်တွေကိုအင်မတန်မှအကိုစိတ်ကုန်ကြတယ်ပေါ့ဘာဖြစ်လို့လဲတစ်ချိန်လုံးခေါင်းပေါ်မှာဝဲနေတာကလေးတွေကအံ့ဩတယ်လူနေရက်ွက်ထဲမှာလားဟုတ်တာပေါ့လူနေရက်ွက်ထဲမှာကိုတစ်ချိန်လုံးဝဲနေတာဝဲနေတာဘာဖြစ်လဲဝဲနေုံမကဘူးသူကအဲ့ဒီအပေါ်ကနေပြီးတော့ဒီလောက်ကောင်းငင်ပြည့်အောင်ရှုပ်ထွေးအောင်ပြန်နေတဲ့ဂျားတွေကသူတို့အညစ်အကြေးတွေစွန့်ချတယ်အဲ့ဒါလူတွေခေါင်းပေါ်ကားတွေပေါ်မှာပြည့်ပြီးတော့ပေးကြံနေတယ်ဆိုတော့မှကလေးတွေကတဟားဟားရီပြီးတော့အော်ဒါဆိုရင်တော့သူတို့လွန်တာပေါ့လို့ပြောကြပါဗါတယ်အဲ့တော့နေ့စဉ်လဲမျက်စိရှုပ်တယ်လို့ခံစားရတယ်အညစ်အကြေးစွန့်တာစသဖြင့်အများကြီးဆိုတော့စူညာနေတဲ့အပေါ်မှာလူတွေရဲ့ညုံညင်မှုကိုဇင်ရော်တွေခံကြရပြန်ရောအိုးတလောလေးကဩစတြေးလျနိုင်ငံမှာကျင်းပတဲ့ဘောလုံးပွဲတစ်ပွဲမှာတော့မှဘောလုံးကွင်းထဲကိုဝင်လာလို့ကင်မရာတွေရှေ့မှာဇင်ရော်တွေရှုပ်ရှက်ခတ်နေတာဘောလုံးကန်နေတဲ့ဂျားကနေပြီးတော့ကင်မရာတွေကိုဖြတ်ပြီးတော့ပြန်နေတာအဲ့ဒါတွေကိုကလေးတွေကိုပြလိုက်တဲ့ခါမှာသူတို့ကဟုတ်သားပဲလို့ပြောကြပါတယ်။ဘာပဲဖြစ်ဖြစ်ပါကလေးတွေနဲ့ဒီကြီးကန်းနဲ့ဇင်ရော်အကြောင်းကိုပြောယုံနေတဲ့ကျွန်တော်တို့တွေးစရာအများကြီးရခဲ့ပါတယ်။ချစ်တယ်မုန်းတယ်လိုလားတယ်နှစ်သက်တယ်သူတိမဟုတ်မလိုလားဘူးဆက်ဆုပ်တယ်ဆိုတဲ့အရာတွေဟာကိုယ့်ရဲ့ကိုစီကိုစီအကျိုးစီးပွားများနဲ့ဆိုင်နေတယ်ဆိုတာလည်းတွေးမိပါတယ်။ကလေးတွေကိုအဲ့ဒီလိုခံစားရလာလို့မေးတဲ့အခါမှာကလေးတွေကဟုတ်တယ်လို့ပြောတယ်။နောက်ဆိုရင်အကျိုးစီးပွားနဲ့ပတ်သက်ရင်ရမ်းပြီးတော့ချစ်ချင်းမုန်းခြင်းအပေါ်မှာမဆုံးဖြတ်မိဖို့သူတို့ကြိုးစားမယ်။တန်ဖိုးဆိုတာနေရာဌာနအပေါ်မှာမူတည်ပြီးတော့ကွဲပြားတတ်တယ်။ဘာပဲဖြစ်ဖြစ်
တတ်နိုင်သမျှတော့တက်ရှိတက်မဲ့အရာတွေပေါ်မှာနားလည်မှုအခြေခံနဲ့စဉ်းစားကြဖို့ကလေးတွေကသတိပြုမိလာတာကိုတွေ့ရပါတယ်။ကျွန်တော်တို့လူချင်းနဲ့ကလေးတွေဟာစိတ်ထားနှလုံးသားအပြင်ကျင်နာတတ်သောကလေးများတက်ရှိတက်မဲ့များအပေါ်မှာနားလည်မှုအခြေခံနဲ့စဉ်းစားနိုင်သောကလေးများအဖြစ်လူချင်းကြတဲ့အခါမှာအခုသူတို့အတွက်တော့မဲပြီးတော့တအားကအော်နေတဲ့ကြီးလေးတွေရဲ့ဖြူဖွေးပြီးတော့ချစ်စရာကောင်းတယ်လို့ရေဘူးရပြောနိုင်ပေမဲ့တကယ်တမ်းကျတော့တိတ်များလာပြီးတော့အညစ်အကြေးတွေပါခေါင်းပေါ်စွန့်ချလာတဲ့အခါညုံညင်စိတ်ပေါ်လာသေးတဲ့ဇင်ယော်လေးတွေကတော့သူတို့ရဲ့အတွေးတွေအတွက်ကူညီပေးခဲ့တဲ့မိတ်ဆွေတွေပါပဲခင်ဗျာ။